ယူကရိန်းဟာဥရောပနိုင်ငံတွေကိုလျှက်စစ်တပ်အားတင်ပို့ရောင်းချမှုပြန်လည်စတင်နေပြီလို့ယူကရိန်းစွန့်အင်ဝန်ကြီးဟာမဟာလူရှင်ကိုကပြောလိုက်ပါတယ်။ဒါဟာရုရှားရဲ့တိုက်ခိုက်မှုတွေချမှာပဲပြီးခဲ့တဲ့6လနီးပါးလောက်အတွင်းမှာအာအာတင်ပွဲတကြော့ပြန်လျှက်စစ်တပ်အားထုတ်လုပ်တင်ပို့လာနိုင်တာပါ။အဲ့ဒီတုန်းကယူကရိန်းလူတို့ကိုစိတ်သက်ပြက်ပြားစေဖို့ရည်ရွယ်ပြီးရုရှားဘက်ကယူကရိန်းရဲ့ဓာတ်ပိစက်ရုံတွေကိုအပြင်းအထန်ဘုံကျဲတိုက်ခိုက်ခဲ့လို့စွန့်အင်စနစ်ထက်ဝက်လောက်ပျက်စီးသွားခဲ့ပြီးနိုင်ငံရဲ့နေရာအများအပြားအမှောင်တုအောင်ရောက်သွားခဲ့ပါတယ်။အခုအခါမှာတော့ပြည်တွင်းလိုအပ်ချက်တွေကိုတရားရာဂိုင်းလုံးဖြည့်ဆည်းပေးရုံသာမကပြည်ပကိုလျက်စစ်တင်ပို့ရောက်ချမှုပြန်လည်စတင်ဖို့လည်းအဆင်သင့်ဖြစ်နေပြီလို့စွန့်အင်ဝန်ကြီးကပြောပါတယ်။ယူကရိန်းအင်ဂျင်နီယာတွေနဲ့နိုင်ငံတကာမိတ်ဖက်တွေရဲ့ကြီးမားတဲ့လှုပ်အားကြောင့်ပြည်ပကိုတင်ပို့ဖို့အရန်စွန့်အင်တင်ဆက်ထားနိုင်ပြီလို့သူကဆိုပါတယ်။ယူကရိန်းရဲ့စွန့်အင်တင်ပို့မှုကိုပထမဆုံးရရှိမဲ့နိုင်ငံကတော့မော်ဒိုဗာဖြစ်ပါတယ်။ဒါအပြင်ပိုလန်၊စလိုဗက်ကီးယားနဲ့ရိုမေးနီးယားနိုင်ငံတွေကိုလည်းတင်ပို့မှုပြန်လည်စတင်ဖို့စီစဉ်ထားကြောင်းယူကရိန်းစွန့်အင်ဝန်ကြီးကပြောပါတယ်။ရုရှားဟာအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးယူကရိန်းအားနယ်စီဖို့ရည်ရွယ်ကြိုးစားခဲ့ပေမဲ့အလုပ်မဖြစ်ကြောင်းဒီဖြစ်ရပ်ကတက်တည်ပြနေတယ်လို့လည်းသုံးသပ်ကြပါတယ်ရှင်။